ူလသမဂ္ဂဒေမှုချုပ်ဟောင်းနိုဘယ်နင်းကျင်းဆုရှင်ကိုဖီအန်န်ဟာအသက်80ရဲ့မှာခနာတာနာမကျန်းတည်ပြီးစနေနေ့ကအေးအေးချမ်းချမ်းကိုလွန်တော်ပြီတကြောင်းသူ့မိသားစုနဲ့သူ့ရဲ့ဖောင်ဒေးရှင်းတို့ကတွေ့ထောက်မှကြေညာပါတယ်။တရှိကူလသမဂ္ဂဒေမှုချုပ်အန်တိုနီယိုဂူဒရက်စ်ကမစ္စတာအန်န်ဟာကောင်းကျိုးအတွက်လမ်းညွှန်တွန်းအောင်ဖြစ်ပြီးကိုဖီအန်န်ကိုယ်တိုင်ကကူလသမဂ္ဂအဖွဲ့ကြီးဖြစ်ခဲ့ပါတယ်လို့ပြောပါတယ်။ဂါနာသမဂ္ဂနန်နာအကူဖိုအဒူးကကျွန်တော်ရဲ့ကြီးမြတ်တဲ့နိုင်ငံသားတယောက်အတွက်တရင်တစ်ပတ်ကြာဝမ်းနည်းကြည်ပွဲခြင်းကာလသမတ်ကြောင်းကြေညာပြီးမစ္စတာအန်န်ဟာဂါနာလူလူအနေနဲ့ဒုဒမှုနဲ့တရားဟောပြောမှုလမ်းကြောင်းကိုသူတို့ကိုယ်တိုင်ရွေးချယ်ဆောက်လွှမ်းနိုင်ဆောက်လန်းနိုင်စွမ်းရှိတယ်ဆိုတာကိုအခိုင်အမာယုံကြည်သူတူးဖြစ်တယ်လို့ပြောပါတယ်။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကမစ္စတာအန်န်ဟာသံတမန်တူတခြားလူနိုင်ငံတွေပဲကုလသမဂ္ဂရဲ့လုပ်ငန်းကိုလက်တွေ့ဖော်ဆောင်သူလူသားတို့တရားဟောပြောရေးဝါဒီတူးဖြစ်တယ်လို့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းသူ့ရဲ့ဉာဏ်ပညာရဲစွမ်းတက်သည့်အရှုပ်ထွေးဆုံးတဲ့အရေးကြီးဆုံးအခြေအနေတွေမှာတော့စัจจနနာဆုံးဖြတ်ချက်ထားနိုင်စွမ်းလို့ကိုကျွန်တော်တကယ်ပဲလေးစားပါတယ်။သူကိုရုရှားနိုင်ငံသားတွေထာဝရအမှတ်ရသွားမှာပါလို့ရုရှားဆိုရထုတ်ပြန်ချက်တခုလည်းမပြောထားပါလေ။လူမဲမျိုးသားတွေကနေပထမဆုံးကုလသမဂ္ဂဒေမှုချုပ်ဖြစ်ခဲ့သူကိုဖီအန်နန်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်ရေးမှာလေရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူခဲ့ပြီးဒီချက်တဲကိုဖြစ်ရှင်ရေးအသေးစိတ်အကြံပြုချက်တွေပါဝင်တဲ့အစီအစဉ်တစ်ကောင်ကိုရေးသားပြုစုတာမှာဦးဆောင်မှုပေးခဲ့သူပါ။သူဦးဆောင်သွားတဲ့ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်နေတယ်လို့တာဝန်ရှိသူတွေကမကြာခဏဆိုသလိုပြောဆိုပါတယ်။